ပြည်သက်တာဝန်ရှိသူတွေကဖတ်ခွင့်ရှိတဲ့အချက်အလက်တွေကိုသမ္မတတာဝန်ပြီးဆုံးပြီးချိန်မှာကိုင်းတွေ့ဆောင်ရွက်တင်တဲ့အတိုင်းမလုပ်ခဲ့တဲ့အတွက်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဖက်ဒရယ်ဥပဒေချိုးဖောက်မှုနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ဖလော်ရီဒါပြည်နယ်တရားရုံးကတာဝန်ပေးထားတဲ့ဂရန်ဂျူရီအဖွဲ့ကဖက်ဒရယ်အစိုးရဥပဒေပြစ်မှုတွေနဲ့ သားကာကွယ်ဆိုင်ရာအချက်အလက်တွေကိုခွင့်ပြုချက်မရှိဘဲတင်ထားခဲ့ရဆိုတဲ့အမှုလည်းပါပါတယ်။အဲ့ဒီပြစ်မှုကျွလွန်တာထင်ရှားရဆိုရင်ထောင်နဲ့၁၀နှစ်အထိကြာခံရနိုင်ပါတယ်။မိုင်ယာမီမြို့မှာရှိတဲ့တရားရုံးကိုလာရောက်ဖို့သူ့ကိုစင့်ခေါ်ထားတဲ့အကြောင်းသမ္မတဟောင်းဒေါ်နယ်ထရန့်က True Social လူမှုကွန်ရက်ပေါ်မှာပြောကြားထားပါတယ်။သူ့မှာအပြစ်မရှိကြောင်းနဲ့တရားရေးဌာနဟာ FBI ကိုအုံချပြီးသူ့ကိုအပြစ်ရှာနေတယ်လို့လည်းတုံ့ပြန်ထားပါတယ်။အခုလိုတမရဟောင်းထရန့်ကိုဆွဲချက်တင်တာဟာတရားမျှတမှုမရှိဘူးဆိုပြီးအောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy နဲ့အခြားအထင်ကြီး Republican အမတ်တွေက Twitter လူမှုကွန်ရက်မှာတုံ့ပြန်ရေးသားခဲ့ကြပါတယ်။တရားဥပဒေကိုပြောင်းကြချိုးဖောက်တဲ့လုပ်ရက်ဆိုပြီး Donald Trump နဲ့အတူရက်တည်ဖို့ကိုလည်းစော်ဩနေကြပါတယ်။ Republican Party တွင်တမရဟောင်းရှင်ပြိုင်မှုရှေ့ဆုံးကပြီးနေတဲ့တမရဟောင်း Donald Trump ဟာတက်မှတ်ထားသူတွေကဖက်ခွင့်ရှိတဲ့မှတ်တမ်းအမြောက်များကိုတမရတာဝန်ပြီးဆုံးပြီးချိန်မှာနိုင်ငံတော်မျှော်ကွန်းတိုက်ကိုပြန်အပ်ခဲ့တဲ့အပြင်ကင်တွေဆောင်ရွက်ပုံတွေမှားယွင်းမှုနဲ့ဖလော်ရီဒါပြည်နယ်တရားရုံးမှာတရားစွဲခံခဲ့ရတာပါဒီမှုပြင်ထရန့်စီးပွားရေးလုပ်ငန်းတွေမှာငွေကြေးလိမ်လည်မှုတွေနဲ့နယူးယောက်ပြည်နယ်အစိုးရကတရားစွဲထားတဲ့မှုတွေနဲ့လည်းတရားရင်ဆိုင်နေရပါတယ်ရှင်